ဒီနေ့တွေ့ဆုံမှုကဘာအတွက်လဲဘာတွေအဓိကပြောပြလဲခင်ဗျာ
ဒီတွေ့ဆုံမှုကတော့အလုပ်သဘောပဲဖြစ်တယ်ပေါ့လေနောက်ထပ်တွေ့ဆုံဖို့အတွက်ပေါ့အဲ့ဒါကျွန်တော်မရှင်းမလေးတဲ့အချက်လိုက်တယ်ကိုအဲ့ဒါကျွန်တော်ပြပြီးတော့နေများဒါမျိုးရှိတယ်ဒါကိုဆွေးနွေးကြတာပဲဖြစ်တယ်
အခုချိန်ထိပေါ့လေ KNU နဲ့အစိုးရကိုယ်စားလှယ်အဖွဲ့တွေနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုလုပ်ခဲ့ကြတယ်ပေါ့အဲ့တော့ဘယ်လောက်ထိအားရကျေနပ်ဖွယ်ရာအောင်မြင်မှုတွေရှိသလဲပြောပြပါအောင်ခင်ဗျာ
ဒီလိုပုပ္ပလေးလေးနဲ့ဆင်းရဲရတဲ့အတွက်ကြောင့်ပေါ့လေအဲ့ဒါကျွန်မတို့တော့လည်းအားသာချက်တစ်ခုဖြစ်တယ်ဒါမဲ့ဒီမှာကျမတို့ဆက်လက်ပြီးတော့အစ်စ်ရဲ့အခါဆွေးနွေးဖို့လိုအပ်သေးတယ်ပေါ့လေအဲ့ဒါဒီတစ်ခုလုံးငင်းချရရရှိဖို့အတွက်ပါဗမာပြည်တစ်ခုလုံးငင်းချရရရှိဖို့အတွက်တော့ကျမတို့ဒါကိုတစ်ဆင့်ပြီးတစ်ဆင့်တိတိကျကျသွားဖို့အဲ့ဒါကတော့ကျမတို့ဆက်လက်ပြီးတော့သွားရမှာဖြစ်မှာအဖြစ်ကရဆဲကိစ္စကတော့ကျမတို့ကတော့ရှိထားပြီးဖြစ်တယ်ပေါ့လေဒါမဲ့ကျမတို့ဆက်လက်ပြီးတော့ဆွေးနွေးရမယ်ဆက်လက်တည်းရှိသေးတယ်ဥပမာပေါ့လေအဖြစ်ကရဆဲစီမစီကဥပဒေတကတော့အဲ့ဒါကျမတို့လုံနေစေပဲဖြစ်သေးတယ်အဲ့ဒါကျမတို့ဒါကိုအကောင့်ထဲမဖော်ရသေးဘူးတက်ဘွန်းတော့မဖြစ်တော့ပါဘူ
းအခုဆက်လက်ပြီးဝန်ကြီးဦးအောင်မင်းရဲ့အပွဲကိုတွားရောက်တွေ့ဆုံခဲ့တဲ့ EBSDF ခေါင်းဆောင်တူဖြစ်သူကိုမြင့်ဦးကိုဆက်သွယ်မိမန်းကြည့်ပါလေဝန်ကြီးဦးအောင်မင်းတို့အပွဲနဲ့ EBSDF အပွဲတို့ဒီကနေ့တွေ့ရတဲ့အကြောင်းကိုသိပြစီခင်ဗျာ
အော်ဒီကတော့ကျွန်တော်တို့ဟိုနှစ်ဦးနှစ်ဖက်တွေ့ဆုံဆွေးနွေးရေးကိစ္စအရင် process ကိုဘယ်လိုသွားမလဲဆိုတဲ့ဟာပဲညှိနှိုင်းတိုင်မယ်တဲ့သဘောပါပဲအစိုးရရဲ့သဘောထားကတော့ဒီငင်းငင်းကြီးအခုသူတို့ဖော်ဆောင်နေတဲ့ပုံမှာတော့သူတို့ live ပါနိုင်အောင်လို့သူတို့ဆောင်ရွက်နေတယ်ဆိုတဲ့သဘောထားတော့ပြောပါတယ်အဲကျွန်တော်တို့ဖြစ်တဲ့ဆန္ဒသူတို့သွားကျင်တဲ့ပုံစံသူတို့ငင်းငင်းကြီး52ဦးဖွဲ့စည်းထားတဲ့ committee အခြေအနေကျွန်တော်တို့မြင်ကြည့်တယ်ဒါသူတို့ဘယ်လိုဆက်သွားမလဲဘယ်လိုလုပ်ငန်းစဉ်တွေရှိလဲဆိုတဲ့အပေါ်မှာပဲကျွန်တော်တို့ဟိုအပြန်အလှန်မိတ်ဆက်ပြောဆိုတာပဲရှိနေပါတယ်သူတို့ကတော့အရင်အစီအစဉ်တိုင်းမှာပဲတဲ့သူတို့အပြောကတော့ 3 step ပေါ့ပထမဆင်းကတော့အဖြစ်ခတ်ရဆယ်ရေးဒုတိယဆင်းကတော့နိုင်ငံရေးဟိုတွေးဆွန်ချင်းအဲတွေးဆွန်ချင်းရေးပေါ့တတိယဆင်းကတော့ကျွန်တော်တို့အဲသူတို့ဆိုရအားလုံးပါဝင်တဲ့အဲညီလာခံလိုပုံစံမျိုးပေါ့ all inclusive ဆိုတဲ့သဘောထားပေါ့အဲ3 step ဆိုတဲ့ပုံစံမျိုးပဲသူတို့ပြောပါတယ်ကျွန်တော်တို့
ဟို ABSDEF ရဲ့အာတီတရောဘယ်လိုရှိနေလဲခင်ဗျာ
ကျွန်တော်တို့ကတော့တနက်ကင်အင်အားစုဖြစ်တဲ့အတွက်ကျွန်တော်တို့ကတော့ပထမဆင်းအနေနဲ့ဆိုရင်အဖြစ်ခက်ရက်စဲကြီးဆိုတဲ့ပထမဆင်းကိုအရင်ကြော်ပြီးမှတန်တဲ့နိုင်ငံရေးလုပ်ငန်းစဉ်တွေကိုကျွန်တော်တို့တစ်ပြေးပြေးချင်းတွားကျွန်တော်တို့မှတော့အစီအစဉ်ရှိလာတယ်။ကျွန်တော်တို့ကတော့ကျွန်တော်တိုင်းပြည်အတွက်ပြည်သူ့လုံးဆိုင်ရာနိုင်ငံရေးကြီးမန်းချက်အကောင့်တွေပေါ်နိုင်တဲ့အဖြစ်ကျွန်တော်တို့ဒီရက်စဲကကျွန်တော်ဆက်ရှိနေတာ။ကျွန်တော်တို့အဓိကကတော့တို့ရဲ့နိုင်ငံရေးလုပ်ငန်းစဉ်တီးတီးကြကြချမှတ်ထားတဲ့အပေါ်မှာမူတည်ပါမယ်ကျွန်တော်တို့ရဲ့အဖွဲ့အစည်းရဲ့တွားချင်တဲ့ပုံစံအဲဒီပုံမှာအများကြီးမူတည်ပါတယ်အဲ
့တော့ဒီတွေးဆမှုကဘယ်လိုအကျိုးရှိစေမယ်လို့ခန့်မှန်းလဲခင်ဗျာ
တွေးဆမှုကအကျိုးရှိတဲ့ဘက်ကိုပုံများပါတယ်ဘာဖြစ်လို့လဲဆိုတော့သူတို့လှုံ့ဆော်နေရတဲ့အခြေအနေနဲ့ဒီလက်ရှိအစိုးရရဲ့သဘောထားတွေကိုပြောပြတာကိုကျွန်တော်တို့နားထောင်ခွင့်ရတယ်ကျွန်တော်တို့ကလည်းကျွန်တော်တို့ရဲ့တိုင်းပြည်အတွက်အနာဂတ်မှာဘယ်လိုတွားတင်နေဆိုတဲ့ဟာကိုကျေးဇူးတင်ရတဲ့အတွက်အကျိုးရှိတဲ့ဘက်ကိုကျွန်တော်တို့ပို့ပြီးတော့တက်ရောက်ပါတယ်
။ထိုင်းမြန်မာနယ်စပ်ကိုရောက်ရှိနေတဲ့မြန်မာအစိုးရငြိမ်းချမ်းရေးဖော်ဆောင်မှုကိုယ်စားလှယ်အဖွဲ့ရဲ့ခေါင်းဆောင်ဝန်ကြီးဦးအောင်မင်းနဲ့ဒီကနေ့မှတွေ့ဆုံခွင့်ရခဲ့တဲ့မဲဆောင်မြို့ကမဲတော်စေကန်းတာဝန်ခံဒေါက်တာစင်တီယာမောင်ကိုလည်းသူတို့ရဲ့တွေ့ဆုံမှုနဲ့ပတ်သက်ပြီးမေးမြန်းကြည့်ရမှာတော
့အဓိကကျွန်တော်တို့ဒီနယ်စပ်မှာရှိတဲ့ဒီကျန်းမာရေးပညာရေးအခြေအနေရယ်နောက်လက်ရှိနယ်စပ်ဒေသမှာလူမှုအဖွဲ့ကြီးတော့ဒီ civil society group တွေနဲ့ဗာလုပ်ငန်းတွေနဲ့စမရှိပြီးဆောင်ရွက်နေတယ်ဆိုတာရယ်။နောက်လက်ရှိရင်းချေဖြစ်စဉ်မှာဒီနယ်စပ်လူမှုအဖွဲ့ကြီးတွေနဲ့ဒီကျန်းမာရေးပညာရေးကိစ္စတွေကိုပို့ပြီးတော့လက်တွဲပြီးတော့လုပ်နိုင်မယ်ပေါ့နော်။ဥပမာဒီ6ဆေးရုံအနေနဲ့ mentor ဆေးကအနေနဲ့ဆက်ဆက်မှုရှိပြီးမယ်လို့ဒီထဲမှာရှိတဲ့ဆေးရုံဆေးကအနေနဲ့ပို့ပြီးတော့ဆက်ရှိရှိလုပ်နိုင်ဖို့ရယ်။ဆိုတော့လည်းမြောက်ဒီဆေးရုံနဲ့6ဆေးရုံကြားမှာသူပေါင်းဆောင်ရွက်မှုတို့မတော်နယ်စပ်အခြေပြုတိုင်းရင်းသားအဖွဲ့အစည်းတွေတိုင်းရင်းသားကျန်းမာရေးဌာနနဲ့ပြည်တွင်းမှာရှိတဲ့ကျန်းမာရေးဌာနတွေပူးပေါင်းဆောင်ရွက်ရမယ့်အလုပ်မျိုးတွေကိုဒါလုပ်ဖို့လိုအပ်တယ်ဆိုတော့ကျွန်တော်တို့ပြင်ကြောက်တာပဲဒါပထမအဆုံးအချိန်ကြီးတာဆိုတော့အဆက်လက်တွေဖလှယ်မှုပေါ်မှာတော့ဟိုတော်တော်များများတော့အဆက်လက်တွေဒီကိုထုံဝမှုနဲ့လို့ရောယူထားတယ်လေဝန်ကြီးဦးအောင်မင်းနဲ့မနေ့ဖန်လာမယ်လို့ပြောပါတယ်